တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မွန်ကြီးမင်းအောင်လံပုံပေါ်ခြေထောက်နဲ့တက်နေတဲ့ဓာတ်ပုံကို Facebook လူမှုကွန်ရက်မှာဖြန့်ဝေတဲ့ဆိုတဲ့ဆွဆွဲချက်နဲ့ကချင်းငင်းရင်ရေးတက်ကြွလှုပ်ရှားသူ Patrick ကွန်ကြာလီကိုရန်ကုန်မြို့တရားရုံးတစ်ခုကနေထောင်ဒဏ်6လအမိန့်ချမှတ်လိုက်ပါတယ်။တမတော်ကိုကြီးညိုပြက်စီတဲ့ပြစ်မှုထင်ရှားတယ်လို့တရားသူကြီးကတရားခွင်အတွင်းဆုံးဖြတ်ပြောဆိုခဲ့ပေမယ့်ဖက်ထွက်ကွန်ကြာလီကတော့ဒါဟာတရားမျှတမှုရှိဘူးလို့ဝေဖန်တုံ့ပြန်လိုက်ပါတယ်။အမေချမာယာရန်ကုန်တိုင်းလိုင်မြွတ်နယ်တရားရုံးကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA သတင်းနောက်ကိုထင်အောင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ရဲ့တက်ပုံကို Facebook လူမှုကွန်ရက်ပေါ်မှာမျှဝေခဲ့ဆိုတဲ့ဆွဆွဲချက်နဲ့တရားစွဲဆိုခြင်းခံထားရတဲ့ဦးပက်ထရစ်ကွန်ကြာလီကိုဒီကနေ့မှပဲလိုင်မြွတ်နယ်တရားရုံးကနေထောင်ဒဏ်6လချမှတ်လိုက်ပါတယ်။ဆက်သွယ်ဥပဒေပုံမှန်66ကာကြီနဲ့တရားစွဲဆိုခြင်းခံထားရတဲ့ဥပထွတ်ကွန်ကြာလီကတော့ဒီအမှုဟာတရားမျှတမှုလုံးဝမရှိဘူးလို့ဝေဖန်လိုက်ပါတယ်
။ကျွန်တော်အနေနဲ့ကပေါ့နော်ဒီ Facebook ဆိုတာကျွန်တော်ရှင်မှာဥပဒေလည်းမရှိဘူး။ဒါလည်းမရှိပေမဲ့အခုလိုမျိုး6လချရတယ်ဆိုတာကျွန်တော်အတွက်ကတော့ဒါမတရားဘူးလို့ပဲထင်တယ်။နောက်တစ်ခုကပြောမလဲဆိုလို့ရှင်ဒါကျွန်တော်ကတော့ဟိုပေါ့ပေါ့ပါပါအကြီးမောနဲ့ပြောလို့ဆိုတကယ်တမ်းကြာရှင်တရားသူကြီးတွေလည်းအရန်ခက်ခဲပါတရားကြီးရနေဒီတက်ဆာရတယ်လေအကောင်းဆုံးလုပ်ပေးရတယ်မဟုတ်ဘူးနင်းဥတွေမရှိရကြကျွန်တော်တို့ဘာမှမလုပ်တဲ့ပုံမဲ့ကျွန်တော်အခုကျွန်တော်အပြစ်တန်ချခံရတယ
်ကချင်တိုင်းရင်းသားဥပထွတ်ခွန်ကြာလီကိုအမှုစစ်နေစဉ်အတွင်းမှာကျမ်းမာရေးအခြေအနေစိုးဝါခဲ့တဲ့အတွက်အမခန့်အကျင့်ကျေးလျှောက်ထားခဲ့ပေမဲ့လို့မရခဲ့ပါဘူးဒါအပြင်တရားစီရင်နိုင်တဲ့ခိုင်လုံတဲ့သက်သေဆွဆွဲချက်မရှိဘဲဒီအမှုကိုချမှတ်ခဲ့တာကြောင့်တရားရေးမှန်တိုင်းအားနည်းမှုရှိတယ်လို့ဇနီးဖြစ်သူမတ်မေစပယ်ယူကထောက်ပြပါတယ
်ကျမမျိုးသားကိုပက်ထရစ်ခွန်ကြာလီရဲ့အမှုဟာကျမတို့နိုင်ငံမှာရှိတဲ့တရားစီရင်ရေးရဲ့အားနည်းမှုနဲ့တရားဥပဒေစိုးမိုးမှုမရှိခြင်းကိုအကောင်းဆုံးထင်ဟပ်ပြသနိုင်တဲ့ဥပမာတွေအများကြီးတဲကတာတကတစ်ခုသာလည်းဖြစ်တယ်လို့ပြောခြင်းတယ်
။ဟုတ်ကဲ့ Facebook လူမှုကွန်ရက်ဒီပေါ်မှာဒီပေါ့နော်အကောင့်တွင်းရယ်လုပ်ပြီးကြတော့ရေးသားတာတွေလည်းအများကြီးရှိတယ်။အဲ့ဒီထဲမှာမှချစ်သမီးရဲ့အခုဥပက်ထရစ်ကွန်ကြာလီကိုအလားတူပုံမှန်နဲ့ထောင်ဒဏ်6လစီချမှတ်တဲ့ပုံမှာဘာကြောင့်လို့မှအနေနဲ့ယူဆလဲဗျ။
အဓိကကတော့ဟိုဘလောက်ကြီးတဲ့ပြစ်မှုကြီးတွေကျူးလွန်နေစေကမူပေါ့နော်ဟိုတမတော်ကိုမထိသေးရကာလပတ်လုံးလွှတ်ထားပေးမယ်တမတော်ကိုလာထိရင်တော့မရဘူးเนาะအနည်းဆုံးတော့16လကြာကိုကြာရမယ်ဆိုတော့ message ကိုပေးနေတာလို့ပဲကျမကတော့မြင်ပါတယ
်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တပ်ပုံကိုလူတယောက်က6နဲ့နင်းထားတဲ့တပ်ပုံကိုမျှဝေခဲ့တာကြောင့်တမတော်အကြီးညိုပြက်စီတဲ့ပြစ်မှုထင်ရှားတဲ့အတွက်ဒီပြစ်ဒဏ်ကိုချမှတ်ခဲ့တာဖြစ်တယ်လို့တရားလူကြီးကတရားခွင်အတွင်းမှာပြောဆိုခဲ့ပါတယ်ဥပထွေရဲ့ရှင်းနေဖြစ်သူဦးအယ်ခွန်ရိန်ဘန်ကတော့ဒီအမှုကိုယူခံဝင်သွားမယ်လို့ဆိုပါတယ်
။ကျွန်တော်အခုတရားရုံးရှိမှာရှိနေတဲ့အထောက်ထားတွေလောက်နဲ့အခြေခံပြီးတော့အခုလိုပြစ်ဒဏ်ချမှတ်တာကတော့ကျွန်တော်မှားယွင်းတယ်လို့လုံးဝမြင်ပါတယ်။အဲ့ဒီအမိန့်နဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့တက်ဆိုင်ရာအထက်တရားရုံးကိုတော့ကျွန်တော်အယူခံတက်ပါမယ်။ကိုကွန်ကြာလီပြောသလိုပဲဒီအယူခံတက်တာကဒီအယူခံတက်နေတဲ့ကာလအတွင်းမှာသူကလွတ်မြောက်ခြင်းလွတ်မြောက်သွားမယ်။ဒါပေမဲ့ဒီအယူခံတက်တဲ့အဓိကယူရချက်ကတော့မြန်မာနိုင်ငံမှာရှိနေတဲ့ Facebook သုံးဆွဲသူ5000ရဲ့အကျိုးရှိစုပြီးကျွန်တော်တက်မှာပါဒီလိုမျိုးခိုင်မာတဲ့အထောက်အထားမရှိဘဲနဲ့ဒီပြည်တန်ချမှတ်တဲ့အစီအလိုက်မြန်မာနိုင်ငံတရားစီရင်ရေးပပျောက်သွားဖို့အတွက်ကြီးရွယ်ပြီးတော့ကျွန်တော်ယူကန်ဆက်တက်ပြီးတော့ဥရင်နေကြီးဖြည့်ဆင်းသွားမှာ
ဥပထွတ်ကွန်ကြာလီကိုအော်တိုဘာလ14ရက်နေ့ညမှာဖမ်းဆီးခဲ့ပြီးတော့အင်းစင်အချင်းထောင်မှာရပ်ပေါင်း90ကျော်ထိန်းသိမ်းထားတာလည်းဖြစ်ပါတယ်လက်ရှိမှာထောင်ဒဏ်6လချမှတ်ခံထားရပေမဲ့လို့ချုပ်ရဲ့ခန်းစားခွင့်ရခဲ့ရာကြောင့်သူဟာပြစ်ဒဏ်2လကျော်ဆက်လက်ကြားခံရမှာဖြစ်ပါတယ်။ဒီကနေ့တရားရုံးမှာတော့မိသားစုဝင်တွေအပြင်အမေရိကန်ပြည်ထောင် EU ဥရောပသမဂ္ဂတန်ရုံးတွေကတာဝန်ရှိသူတွေနဲ့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW တို့ကလည်းလာရောက်ခဲ့ကြပါတယ်ခင်ဗျာ။